ဘင်္ဂလားဒေ့ရှ်နိုင်ငံပြည်နယ်အများစုမှာမိုးသက်ပြီးရေကြီးရေလျှံတာဖြစ်နေလို့ဒုက္ခသည်အများစုနေရဲ့ကော့ဘဇာဒုက္ခသည်စခန်းမှာလည်းရေကြီးတဲ့တံကိုခံစားနေရပါတယ်။ဒုက္ခသည်အချို့ရဲ့ပြောပြချက်တွေကိုတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။မိုးတော်အားကောင်းနေတဲ့ဘင်္ဂလားဒေ့ရှ်မှာဒီအပိုင်းမိုးသက်ချာနေလို့လူရှိဦးသေဆုံးခဲ့ပြီးလူပေါင်း 2.2 တန်းကိုတက်ရောက်မှုရှိခဲ့ကြောင်း Oxfam အဖွဲ့ကထုတ်ပြန်ပါတယ်။လုံခြုံမှုအပြည့်အဝမရှိတဲ့ကော့ဘဇာဒုက္ခသည်စခန်းတွေမှာတော့မိုးရေကြီးရတဲ့အတူမြေပြိုမှုတွေနောက်ဆက်တွဲဖြစ်လာမှာစိုးရိမ်နေရကြောင်းစခန်း30ကျော်ရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းကဥမ္မမောင်က VOE ကိုပြောပါတယ်
။မိုးကဒီပါအဲသာမများတယ်။မိုးလည်းများတယ်မြေပြိုမှုတွေလည်းရှိတယ်။ဒါပေမဲ့တချို့လူတွေမှာမွန်တားတွေပါတယ်ထိုက်ပြီးတော့ဒီမှာထဲတွေပါတယ်သူတို့ပလတ်စတစ်တွေပါတယ်ကားတွေနဲ့ပါသွားတာရှိတယ်။အင်ဂျီတွေလည်းဒီမှာနေရာတိုင်းမှာအခုဒီလိုသူတို့လူလုံးမှုမရှိပါဘူးလို့ကျွန်တော်တို့အဲ့လိုမျိုးတွေပြောချင်ပါတယ်။ဒီမှာနေရာတိုင်းမှာသူတို့သွားပြီးတော့ကုရီလုံးလုံးများဟုတ်လဲနေမရှိဘူး။တချို့နေရာတွေမှာရေပြင်းနေတဲ့လူရသွားလာလုံးလုံးများဟုတ်အဲ့လိုမျိုးတွေခင်းနေပါတယ
်။ဆိုင်ကလုန်းအန်ဖန်ဘင်္ဂလားဒေ့ရှ်ကိုဝင်ရောက်ပြီးနှစ်လအကြာမှာအခုလိုဒုတိယအကြိမ်ရေကြီးရေလျှံတာကြီးထပ်ဖြစ်နေရပါ။နိုင်ငံမြောက်ပိုင်းရန်ပူခရိုင်မှာဒီကနေ့မိုးရေကြိမ်စံချိန်တင်ရွာခဲ့ပြီးပြီးခဲ့တဲ့ရက်ပိုင်းကလည်းခရိုင်20လောက်မှာတကြောပြန်မြေကြီးကြီးရဖြစ်ခဲ့လို့ပုံမှန်အချိန်ထက်16ပြီလောက်ရေတက်ခဲ့ပါတယ်။တိနာဆိုင်ခင်းနေလည်းပျက်စီးခဲ့လို့ဆိုပါတယ်။ကော့ဘဇာဒုက္ခသည်စခန်းတွေကို COVID-19 ရောဂါရောက်နေပြီဆိုတာဘင်္ဂလားဒေ့ရှ်အစိုးရကမတ်လ24ရက်နေ့မှာအတည်ပြုခဲ့ပါတယ်။ဒါကြောင့်ဆိုးရွားရဲ့ရာသီဥတုကြောင့်အချိန်တွေပိုဆိုးလာမှာစခန်းနေထိုင်သူတွေကစိုးရိမ်နေကြပါတယ်။ဒါပေမဲ့လည်းအခုထိဗနေရောက်ကူးစက်တဲ့အခြေအနေဘလို့ရှိရဆိုတဲ့သတင်းအချက်အလက်တွေကိုမရနိုင်ဘူးလို့ရိုရင်ဂျာလူငယ်အစည်းအရုံးအမှုဆောင်ဒါရိုက်တာဦးခင်မောင်ကပြောပါတယ်
။အထင်ကျပဲလို့ဗနေရောက်မှဒီဒီရောက်ကူးစက်ခဲ့ရတဲ့ဆိုတော့ကိုယ်စနောကူရမထမဟောမတိဘူးလေဒါစနောတင်တဲ့ဘောကများများကူးစက်ခဲ့နိုင်တယ်လို့ကျွန်တော်ယူဆလို့ရတာဘာဖြစ်လို့ဆိုတော့လူတွေကဒီမှာဟောဆိုရှယ်ဒစ်စတန်းဘလို့မတိလို့မရတဲ့အနေနဲ့တော့ရှိပါတယ်အဲ့ဒါကြောင့်မလို့ဒီယောဂဟာ P19 များပါတယ်ဒါပေမဲ့ကျွန်တော်တို့ NGO ကတောက်တဲ့ဆရာမှာကျွန်တော်တို့ချက်အချိန်မှာမတန်မဲ့နေတာတွေ့ရတယ်ကျွန်တော်ဒီဆရာအပေါ်မှာကျွန်တော်မဆင်ပြေဘူးည
ဘင်္ဂလားဒေ့ရှ်တနင်္ဂနွေလုံးမှာဒီကနေ့ COVID-19 ယောဂနဲ့သေဆုံးသူအရောက်90ရှိခဲ့ပြီးစုစုပေါင်းသေဆုံးသူအရေအတွက်2668ယောက်ရှိပြီဖြစ်ပါတယ်ကော့ဘဇာဒုက္ခသည်စခန်းမှာရိုဟင်ဂျာနဲ့ဘင်္ဂါလီဒုက္ခသည်စုစုပေါင်း9000လောက်ရှိပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံထားပါဘူး။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာပါ။